ကိုဗစ်ကူးစက်မှုပိုပြန့်ပွားနေတဲ့ဒီထိုင်းနိုင်ငံစမုတ်ပရာကန်ပြည်နယ်ကဘန်းဆောင်ထုံးမြို့နယ်ထိုင်းနိုင်ငံရဲ့နိုင်ငံသားတွေနဲ့မြန်မာနိုင်ငံသားအလို့သမား 3,000 ကျော်ရှိတဲ့ Bolgat Thailand Company Limited စက်ရုံကအလို့သမား 1,000 ကျော်ဟာစက်ရုံတွင်ကိုဗစ်ကူးစက်သူ120ကျော်ရှိလာတဲ့အတွက်စက်ရုံကိုယာယီပိတ်ပေးဖို့အတွက်တက်ဆိုင်သူတွေကိုစနပြတောင်းဆိုမှုတွေရှိလာပါတယ်ဒီသတင်းကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကတင်ပြมาဖြစ်ပါတယ
်ထိုင်းနိုင်ငံစမုတ်ပရာဂန်ပြည်နယ်အတွင်းကမြန်မာအလို့သမားတွေအလုပ်လုပ်ကြနေကြတဲ့စက်ရုံတစ်ခုမှာကိုဗစ်ကရောဂါပိုးကူးစက်နေသူ120ကျော်ရှိလာတဲ့ကြားကအလို့သမားတွေကိုအလို့ဆက်ဆင်ခိုင်းပြီးစက်ရုံကိုပုံမှန်လည်ပတ်နေတဲ့အတွက်စက်ရုံကိုပိတ်ပြီးအလို့သမားအားလုံးကိုဆေးဆစ်ပေးဖို့အတွက်တောင်းဆိုနေကြကြောင်း AAC လို့သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျာ
ကျောင်းအားကျွန်တော်စိတ်ဝင်စားကကိုဗစ်ကူးစက်နေတဲ့လူအလုံး120ကျော်ရှိတယ်ဒါပေမဲ့အလုပ်သမားတွေအလုပ်ချက်ဆင်ခိုင်းနေရပေါ့နော်လူမဲ့နှစ်ရက်ကကျွန်တော်လုံတက်မှုတွေရာစိတ်ဝင်တွေမှာဖြစ်ခဲ့တဲ့ဖြစ်စဉ်ပုံစံပါပဲစိတ်ဝင်ပုံမှန်လည်ပတ်နေတဲ့အတွက်ဒီစိတ်ဝင်ယာယီပိတ်ပေးဖို့ပေါ့နော်ပြီးရင်အလုပ်သမားတွေအားလုံးဆက်ဆစ်ပေးဖို့ကျွန်တော်တို့ဒီစိတ်ဝင်ထဲမှာတော့ဒီကျွန်တော်တို့ဒီဖြစ်စဉ်တွေအတွက်ဖြည့်ဆင်းပေးဖို့တောင်းဆိုနေရတော့အဓိကကတော့တို့ဒီစိတ်ဝင်လို့ရုံမပိတ်ခင်ဘူးဆိုတာကကျွန်တော်တို့အလုပ်ရုံတွေကလုံလောကတွေကနေပတ်သန်းဆန်းကုန်ကြီးလာစဉ်အပတ်စဉ်ကျွန်တော်တွင်းနေတဲ့အလုပ်သမားတွေကပုံများတယ်မြန်မာအလုပ်သမားတွေကအဲကျွန်တော်တို့လူမှုကူလုံကြီးအတအမကန်ကျမကြီးအမကန်စသဖြင့်အားလုံးပါတယ်အမကန်ကြီးတွင်ရတယ်အတို့ရမယ်အခုလို့ဒီလိုအလုပ်ပြရတဲ့ခါကျကျွန်တော်တို့စက်ရုံဘက်ကလည်းကျွန်တော်တို့ဒီခံစားခွင့်တွေကိုအချိုးကျပြန်ပေးရတယ်ကျွန်တော်တို့အစိုးရဘက်ကလည်း90ရာခိုင်နှုန်းပြန်ပေးရတယ်ငွေကိုတွက်ပြီးတော့အချိုးအလုပ်ရုံတွေကမပိတ်ခင်ရတာ
စက်ရုံတွင်းကအလုပ်သမားတွေရဲ့တောင်းဆိုမှုတွေကိုညှိနှိုင်းဆောင်ရွက်ပေးဖို့အတွက်နေမြေတွင်းကအလုပ်သမားတပ်မကအဖွဲ့ဝင်တွေကအလုပ်ရှင်နဲ့အလုပ်သမားတွေကြားဝင်ရောက်ညှိနှိုင်းပေးနေကြပါတယ်ဂျွန်လ30ရက်နေ့တုန်းကလည်းနွန်ထပူရီခရိုင်တွင်းကစက်ရုံတစ်ခုမှလည်းအလားတူဆန္ဒပြမှုတွေဖြစ်ခဲ့ပြီးအလို့ရှင်က14ရက်အလို့ပိတ်ပေးလိုက်ရပါတယ်။အခုလိုမျိုးကိုဗစ်ကပ်ဘေးကာလမှာအလို့သမားတွေဆန္ဒထုတ်ဖော်မှုတွေဇက်တိုက်ဖြစ်လာတဲ့အတွက်တက်ဆိုင်ရာနဲ့အရင်ညှိနှိုင်းကြဖို့လည်းကိုရဲမင်းကတိုက်တွန်းသွားခဲ့ပါတယ်
။အဲ့တော့ကျွန်တော်ကဒီထိုင်းအလို့သမားတွေမှာကျင်တာကတော့တကယ်မင်းကြီးစက်ရုံတွေမှာပိုးတွဲတဲ့လူတွေရှိလာပြီးဖြစ်လာပြီးဆိုရင်အလို့နားလိုက်တက်ကြွတဲ့လူတွေအလို့တိုင်နေမှာပြီးရင်ကျွန်တော်တို့အလို့ရုံထဲမှာကျွန်တော်တို့အလုပ်သမားကောင်းအောင်ရွေးချယ်လိုက်ပါပြီးရင်ကျွန်တော်တို့ကိုဆန္ဒပြမှုစုယုံမှုတွေမလုပ်ခင်မှာတက်ဆိုင်ရာအလုပ်ရုံရဲ့မန်နေဂျာတွေတာဝန်ရှိတဲ့လူတွေကျွန်တော်တို့ဒီအော့ဖစ်မှာဒီလိုဖြစ်စဉ်ကိုပြင်ပြပ
ါထိုင်းနိုင်ငံမှာကိုဗစ်ကူးစက်တဲ့အတီးပြစ်လူနာ2သိန်းခွဲကျော်တဲ့မှာရှေ့ပြောင်းလူသမားက4000ကျော်ရှိနေပါတယ်ဒီထဲမှာမြန်မာလူသမားကအများစုဖြစ်နေပါတယ်အခုဆိုရင်ဗန်ကောက်နဲ့အနီးတစ်ပိုက်ကပြည်နယ်တွေနဲ့စုံကလာပြည်နယ်တပ်ပြည်နယ်နွန်ထပူရီပြည်နယ်တွေမှာတော့မြန်မာလူသမားတွေယာနဲ့ချီပြီးကိုဗစ်ကူးစက်မှုတွေဖြစ်ပေါ်နေပါတယ်ရှင်